မြန်မာစစ်တပ်နဲ့စစ်ရေးတင်းမာနေစေရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေးအဖွဲ့အနေနဲ့လာမယ့်2020ခုနှစ်မှာတော့ရခိုင်ပြည်နယ်အတွင်းမှာရခိုင်ပြည်သူအာဏာအဖွဲ့ဆိုပြီးထူထောင်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေစီကနေအခွန်ကောက်သွားမယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။ဒေသခံစီးပွားရေးလုပ်ငန်းရှင်တချို့ကတော့အေးအေးအဖွဲ့အနေနဲ့ဘလို့အစီအစဉ်နဲ့အခွန်ကောက်ခံမယ်ဆိုတာမသိသေးတဲ့အတွက်မှတ်ချက်ပေးဖို့ခက်ခဲကြောင်းပြောတယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒါဟာအေးအေးရဲ့ဝါဒဖြန့်တဲ့လုပ်ရက်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်လက်နက်ကိုင်အေးအဖွဲ့ကနေသူတို့အဖွဲ့လှုပ်ရှားရဒေသတွေမှာစီမံကိန်းနဲ့စီးပွားရေးလုပ်ငန်းလုပ်ကင်သူတွေထံ2020ခုနှစ်ကစပြီးတော့အခွန်ကောင်းစဉ်နဲ့ငွေကြေးစတင်ကောက်ခံတော့မယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ်။
ဒီစီရှိတာပေါ့ကျွန်တော်တို့ OC ချုပ်လိုက်တာအရာဝန်ပြုပြီးတယ်ရဲ့အတိအကျတော့လည်းမရှိသေးဘူးဒါမဲ့လို့ဒီ2020ခြေမှာတော့ကျွန်တော်တို့အဲ့ဒါလုပ်ပြအောင်လုပ်မှာဟိုအတိအကျတော့စီးပွားရေးလုံငန်းဟိုကြီးတွေလို့ပြန်နော်ဟိုတာမန်လက်နှုတ်လက်ဆက်တွေတော့မဟုတ်ပါဘူးအတိအကျတော့ဒီစီးပွားရေးလုံငန်းအကြီးစားတယ်ပေါ့
လက်ရှိရခိုင်ပြည်တွင်းမှာရှိတဲ့စီမံကိန်းနဲ့စီးပွားရေးလုံငန်းတွေကိုစီစစ်နေစေလို့ခိုင်ဒုက္ခကဆိုပါတယ်ရခိုင်ပြည်နယ်တွင်းလိုအပ်ချက်အရရခိုင်ပြည်သူအာဏာပိုင်အဖွဲ့ထူထောင်သွားမယ်လို့လည်းခိုင်ဒုက္ခကဆက်ပြောပါတယ်
ကံတူအာဘာကတော့ဒီတော့လည်းရှိတော့အချင်းနေရဲ့လိုအပ်ချက်ရပေါ့နော်ဒါကျွန်တော်တို့ရဲ့ဒီအနေထားပုံမှာမူတည်ပြီးရောကျွန်တော်တို့ဒါလောက်တာဖြစ်ချင်းချုံမှုဘယ်လောက်ရှိလဲဆိုတဲ့ဥစ္စာကတော့ဟိုအဲ့လိုမျိုးပြောဖို့ကတော့ဟိုခက်တာပေါ့ဟိုပြောမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဟိုရခိုင်တပြည်လုံးကတော့ခံကျက်ထားမှုတော့ဒီခိုင်တက်တော့ကတော့ကျွန်တော်တို့ဒီရခိုင်ပြည်အနှံ့မှာတော့ကျွန်တော်တို့အခြေစိုက်ထားပြီးပြီပေါ့နော်
ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်သူတော်လှန်ရေးအာဏာကိုတိမပြုမှုကိုအဓိကဦးစားပေးမှဖြစ်ပြီးအကောက်ခွန်ကိုမြန်မြန်ဆဆကောက်မှာမဟုတ်ဘူးလို့သူကဆိုပါတယ်။ရခိုင်ပြည်နယ်ဆိုရဖို့ဝင်လုံချုံရေးနဲ့နေဆက်ရေးရဝန်ကြီးဘူမူကြီးမင်းတန်းကတော့အေအေဖွဲ့ရဲ့ပြောဆိုချက်တွေဟာဝါရဖြတ်တဲ့လို့ရလို့သုံးသပ်ပါတယ
်။ဘယ်လိုလို့ရှိမလဲညာကျွန်တော်တို့ဆိုရရဲ့လွမ်းမိုးမှုအောက်မှာတို့ရောက်နေရတာ။တို့အသက်တောင်တို့မနေရှင်အောင်ရည်တည်နေရတာ။ဘယ်ဖြစ်မလဲဒီလိုလို့ကျွန်တော်တို့ကနိုင်ငံတော်သမ္မတရဲ့တာဝန်ခံရတဲ့ပုဂ္ဂိုလ်တွေပါ။ဒီအောင်လို့ဆိုရရဲ့ကိုတာဝန်ခံရတာရခိုင်ပြည်နယ်ဆိုရရဲ့တာဝန်ခံရတာဖြစ်တဲ့အတွက်ဒီစိတ်ကူးရေလျှောက်ပြီးတော့ပြောတဲ့ဟာတွေကသူတို့အသက်ထဲမှာရှိတဲ့ဟာကိုဝါဒဆက်ပြီးတော့ပြောတာကြမ်းကြတဲ့ဟာတွေပါပဲ
။အေဖွဲ့ကနေ2020ခုနှစ်မှာစီးပွားရေးလုပ်ငန်းရှင်တွေထံမှာအခွန်ကောက်ခံတော့မယ်လို့သတင်းကြားသိရပေမဲ့ဘယ်လိုစီစဉ်နဲ့လှုပ်ဆောင်မယ်ဆိုတာမသိရသေးတဲ့အတွက်မှတ်ချက်ပေးဖို့ခက်ခဲကြောင်းစစ်တွေမြို့စီးပွားရေးလုပ်ငန်းရှင်တူဖြစ်သူဦးခင်မောင်ကြီးကပြောပါတယ
်။ဘယ်လိုမျိုးသူဘယ်လိုစီစဉ်နဲ့ဘယ်လိုလုပ်ကြဘယ်လိုမျိုးထိခိုက်မှုတွေရှိလဲအဲကျိုးကျိုးကဘာရှိလဲဒီလိုဥစ္စာတွေပေါ့သိချာပြရမှပဲကျွန်တော်တို့ကဖြစ်တဲ့ကိစ္စမဖြစ်တဲ့ကိစ္စပေါ့နော်။ဒီအရေးဝင်တဲ့ဝေဖန်လို့ရမှာပြောလို့ရမှာပေါ့နော်။အခုဒီအရောကျွန်တော်အရောဟိုဒီများပြောလို့လာပြတာကိုယ်တိုင်ကဘာမှသိချာကြီးရမသိသေးဘူး။ဘလို့အစီအစဉ်လေးနဲ့ဒီလိုကောက်မယ်လို့ပြောနေရလဲ။အဲ့ဒါတွေတော့ကျွန်တော်တို့ကမလေးလာအသေးပေါ့ဗျာ
။ချင်းမြင့်နဲ့ပလက်ဝမြို့နေရေချောင်းပို့ဆောင်ရေလုပ်ငန်းရှင်တူကတော့အရင်ရေချောင်းခီးမှာအခွန်ပေးဆောင်ရတာမရှိပေမဲ့လာမယ့်နှစ်သစ်မှာအခွန်ပေးဆောင်ရမယ်ပေါ့အခုလို့ပြောပါတယ်။
အေးကိုနေကျွန်တော်တို့ကြောက်တုတ်ပြလောသွားတဲ့မှာကျွန်တော်တို့မိုတော်နဲ့သွားတာပေါ့တခါမှလည်းကျွန်တော်တို့ရိုးပြီးကောက်ခံတာတို့ဓာတ်တို့ဟန်တာတို့တခါမှတော့မတွေ့ကြည့်ဘူးကျွန်တော်တို့ကကျွန်တော်တို့ကတော့ကောက်ခံပေးရမှာပဲနေတယ်နားကောက်မလဲဆိုတာတော့ကျွန်တော်တို့လည်းမသိဘူးလေခက်ခဲကတော့ချိမပေါ်အနေနဲ့များတော့
ရခိုင်ပြည်နယ်တွင်ရေချောင်းသွာလာမှုနဲ့ဂုံပစ္စည်းတင်စားမှုလှုပ်ဆောင်ရင်အေးရခိုင်လက်နက်ကန်တပ်ဖွဲ့ကိုအကြောင်းကြားဖို့အေးဘက်ကနိုဝင်ဘာ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်ဗုဒ္ဓတောင်ရတိတ်တောင်မြောက်ဦးမင်းပြကြောက်တော်မြေပုံအန်ဘုံလူကျုံမြို့နယ်စစ်တွေမြို့နယ်တချို့နဲ့ချင်းမြို့နယ်ပလက်ဝါမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာပါရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်စစ်ပွဲရေးလုပ်ငန်းတွေပေါ်ခုံကောက်ခံဖို့ထုတ်ပြန်ပြီး၎င်းတို့ရဲ့2020ရခိုင်အိမ်မက်တွေကိုအကောင့်တယ်ပို့ဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်အနှံ့ပြတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လဲတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ